ရခိုင်ပြည်နယ်တွင်ကတိမ်မွေ့နန်းနေတဲ့အရေးကိစ္စတွေကိုဖြေရှင်းမှုအတွက်အစိုးရသည့်လက်ထက်မှာဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဇန်နဝါရီလ18ရက်နေ့မှာတော့ရခိုင်ပြည်နယ်တောင်ပိုင်းကိုတွားရောက်လေ့လာဖို့ရှိပါတယ်။အဲ့ဒီမှာရခိုင်စီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမကြာခင်မှာတော့ကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်သွားဖို့ရှိပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုထက်အောင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဩဂုတ်လ24ရက်နေ့ကပြည်တွင်းပြည်ပတက်သိပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဟာမကြာမီမှာရခိုင်ပြည်နယ်တောင်ပိုင်းရံပြင်းနဲ့ကြောက်ဖြူမြို့တို့ကိုတွားရောက်ဖို့ရှိပါတယ်။ဒါဟာကော်မရှင်အဖွဲ့ရဲ့၄ချိန်မြောက်ရခိုင်ပြည်နယ်ခီးစဉ်လည်းဖြစ်တာပါ။ဒီတစ်ခေါက်တွားရောက်မဲ့ခီးစဉ်နဲ့ပတ်သက်လို့အကြံပေးကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဒေါ်စောခင်တင်ကအခုလိုပြောပါတယ
်။ NGO ရောအဖွဲ့ကဘက်ကတော့မှာပေါ့ကြောက်ဖြူရဲ့ရံပြင်းရဲ့ပေါ့နော်။
အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကလွှဲလို့အဖွဲ့ဝင်၈ယောက်တောရောက်ဖို့ရှိပါတယ်။နေရကြတောရောက်မဲ့ဒီတစ်ခေါက်ခီးစဉ်မှာကြောက်ဖြူနယ်ရံပြဲမြို့တို့ကစစ်မှုဆောင်တွေကိုတောရောက်လေ့လာဖို့ရှိတယ်လို့စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ဒေသခံတွေနဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့ဒေါ်စော့ခင်တင်ကဆက်ပြောပါတယ
်။အန်တီရောကော်မရှင်အနေနဲ့ပေါ့နော်ဒီရခိုင်တောင်ဘက်ဖက်ကိုတောဖို့ဟာကိုအစီအစဉ်လေးတစ်ခေါက်နှစ်ခါလောက်လွှဲချော်တော့တာရှိပါတယ်။ဒီတစ်ခေါက်တော့ဖြစ်အောင်တောကြမှာပါ။ဆိုတော့ဒီဘက်မှာဟိုပေါ့နော်ဒီကြောက်ဖြူလေးရဲ့ဆက်မှုစုံကားလေးအရေးကြီးတယ်ဒါရခိုင်ပြည်နယ်အနေနဲ့တွတ်တက်ဖွံ့ဖြိုးရေးနေမှာကြောက်ဖြူဆက်မှုစုံအနေနဲ့ရောဗာရင်မြရခိုင်တွေဖက်ကပြောစရာရှိမလဲဗာရင်မြရခိုင်တွေခံစားချက်ကြီးရှိမလဲဒါတွေကိုလည်းအန်ဒီတို့သိချင်ပါတယ်ဒါရန်ပြေးလေးအန်ဒီတို့တော့မှာပါအဲတန်းနိုင်တော့အဲ့မှာပေါ့နော်ဒါစီးပွားရေးလုပ်ငန်းရှင်တွေရောတခြားပေါ့နော်ဒီဒေတာဖွံ့ဖြိုးရေးတရောဒါဒီမျိုးမျိုးမျိုးခါတွေနေနေအော်ဗာရင်များဒါရခိုင်ဖက်ကခန်းစားချက်တွေအဲဒီနင့်နာချက်တွေလိုချင်ချက်တွေဒါတွေရှိတယ်လေဆိုတာကိုအန်တီတို့ကနားထောင်ဖို့တော့မှာပါဟုတ်ကဲ့
ဒီဇင်မာလာအတွင်းကဒုတိယသမ္မတဦးမြင့်စွေဦးဆောင်ပြီးဖွဲ့စည်းထားတဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့မှာကြားဖြတ်အစီရင်ခံစာတက်တင်သွင်းခဲ့ပါတယ်။စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တင်သွင်းတဲ့အစီရင်ခံစာမှာတော့ရခိုင်ဒေသမှာနိုင်ငံတကာအသံဝင်ကဝေဖန်နေကြတဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးဆိုပြီးတော့ညှင်းဆို့ထားတာပါ။ဒါအပြင်ရခိုင်ကြံပေးကော်မရှင်အဖွဲ့အနေနဲ့လည်းမကြာမီမှာကြားဖြတ်အစီရင်ခံစာတက်တင်သွင်းသွားဖို့ရှိပါတယ်။အစိုးရအသစ်လက်ထက်မှာရခိုင်ပြည်နယ်တွင်ခက်ခဲနေတဲ့အရေးကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့ရည်ရည်နီလန်းကောင်းတွေကိုရှာဖွေတော့ဖို့အတွက်ရခိုင်ကြံပေးကော်မရှင်အဖွဲ့ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဌာနနဲ့ကိုဖီအာနန်ဖောင်ဒေးရှင်းတို့ပူးတွဲပြီးတော့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီကော်မရှင်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘဲငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့မစ္စတာကိုဖီအာနန်ကဥက္ကဋ္ဌဖြစ်ဆောင်ရွက်နေတာပါ။ဒါအပြင်မစ္စတာကိုဖီအာနန်ကိုယ်တိုင်ရခိုင်ပြည်နယ်ကိုနှစ်ကြိမ်တိုင်တိုင်တွားရောက်လည်လာခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်လည်လာခဲ့ပါတယ်။ကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်ပြည်ပခချုပ်တင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးမှုအပါအဝင်အခွင့်အရေးတွေနဲ့ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးတွေအတွက်လေ့လာသုံးသပ်ပြီးအကြံပြုတင်ပြချက်တွေကိုရေးသားထားတဲ့အစီရင်ခံစာတရက်ကိုကော်မရှင်တည်ထောင်ပြီး12လထက်နောက်မှကြပဲအစိုးရကိုတင်ပြရမှာဖြစ်ပါတယ်။လက်ရှိအချိန်မှာကော်မရှင်တက်တန်းဟာ9လတက်တန်းရှိနေပြီလည်းဖြစ်တာပါ။ဒါပေမဲ့လို့ဒီကော်မရှင်ဖွဲ့စည်းပြီးမကြခင်မှာပဲကော်မရှင်မှာနိုင်ငံခြားသားတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်ပျက်စီးနိုင်တယ်ဆိုပြီးတော့ဝေဖန်မှုတွေရှိကြပါတယ်ခင်ဗျာ